ကုလလူခွင့်ရေးဆိုင်ရာအစည်းအဝေးအတွင်းမြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုကြောင့်ဖြစ်ပေါ်လာနေတဲ့စိုးရိမ်စရာအခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကအခုလိုပြောသွားခဲ့ပါတယ်
။ Today I call on the Myanmar military to stop the repression immediately.Release the prisoners, end the violence, respect human rights and the will of the people.
မြန်မာစစ်တပ်အနေနဲ့ဖိနှိပ်ချုပ်ချယ်မှုတွေကိုချက်ချင်းရပ်ပါ။ဖမ်းထားတဲ့သူတွေကိုလွှတ်ပေးပါ။အကြမ်းဖက်မှုတွေရပ်တန့်ပါ။လူခွေရင်တဲ့သူမကြခင်ကကျင်းပခဲ့တဲ့ရွေးကောက်ပွဲပေါ်လူလူသဘောထားထုတ်ဖော်နေတာတွေကိုလေးစားလိုက်နာပါ။ဒီချက်တွေအားလုံးကိုဒီကနေ့ကျွန်တော်တောင်းဆိုပါတယ်။ဒီနေ့လူခေတ်ကပါမှာဆရာနာသိမှုဆိုတာနေရာမရှိတော့ပါဘူး။လူခွေရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုကျွန်တော်ကြိုးစိုးနေပါတယ်။ခင်ဗျားတို့ရဲ့တောင်းဆိုမှုအောင်မြင်ထမြောက်စေဖို့လည်းကတိပြုပါတယ်။နောက်ပြီးဒီမိုကရေစီငြိမ်းချမ်းရေးနဲ့လူ့အခွင့်အရေးတရားဥပဒေစိုးမိုးရေးတို့အတွက်ကိုယ်တိုင်ကြိုးစားရုန်းကန်နေကြရတဲ့မြန်မာပြည်သူပြည်သားတွေအားလုံးကိုကျွန်တော်အပြည့်အဝထောက်ခံတယ်ဆိုတော့ကိုလည်းပြောလိုပါတယ
်ကုလလူ့အခွင့်အရေးကောင်စီရဲ့သတင်းလေးပတ်ကြားဒီအစည်းအဝေးတွေထဲမှာသမ္မတတွေနဲ့ဝန်ကြီးချုပ်တွေတက်ရောက်မဲ့အစည်းအမြင်အစည်းအဝေးအစီအစဉ်တွေပါရှိပြီးအလှည့်ကျမင်ကွန်းပြောမယ်သူတွေထဲမှာတော့အတိုက်ခံတွေကိုအကြမ်းဖက်နှိမ်နှင်းဖြိုခွဲတဲ့ဗင်နီဇွဲလားသမ္မတနီကိုလတ်မာဒူရိုလည်းပါဝင်ပါတယ်သမရဟောင်းဒေါ်နယ်ထရမ့်လက်ထက်မှာနှစ်နှစ်ခွဲကြာနှုတ်ထွက်ထားတဲ့အမေရိကန်ပြည်ထောင်စုလည်းဒီလူခွေရေးကောင်စီမှပြန်ပါလာပါတယ်။တရုတ်အစိုးရကအဖွေကမွတ်စလင်တွေပေါ်ပြုမှုဆက်ဆံမှုတွေပေါ်စိုးရိမ်ပူပန်မှုတွေ၊ Ethiopia အစိုးရကတစ်ဂရိတ်ဒေတာကိုချုပ်ကန့်ထားတာနဲ့ Nicaragua လိုအစိုးရထောက်ခံအားပေးမှုနဲ့အကြမ်းဖက်မှုတွေကျူးလွန်နေတဲ့နိုင်ငံတွေဟာဒီအစည်းအဝေးအတွင်းအသေးအချာအစစ်အစစ်ခံကြရမှာပါ
။ Today,These extremist movements represent the number one internal security threat in several countries. Individuals and groups are engaged in a...
အခုကနိုင်ငံအတော်များများမှာပြည်တွင်းလုံခြုံရေးအတွက်နံပါတ်၁စိုးရိမ်စရာကောင်းနေတာကဒီလိုအစွန်းရောက်ဝါဒီတွေရဲ့လှုပ်ရှားမှုတွေဖြစ်ပါတယ်။လူတယောက်ချင်းအစုအဖွဲ့ချင်းစုပေါင်းသွားပြီးအမုန်းတရားရဲ့လောင်မြိုက်မှုကိုမီးထိုးပေးနေကြတယ်။ထောက်ပံ့ပေးနေကြတယ်။အွန်လိုင်းကနေပြည်တွင်းမှာရောပြည်ပမှာပါလူစုနေကြတယ်။အသင်းဖွဲ့နေကြတယ်။နိုင်ငံကကိုလက်လေပြီးအမုန်းတရားဖြစ်စေမဲ့တင်ဒန်းတွေပေးကြဒီလိုအတွေးခေါ်တွေသွတ်သွင်းပြနေကြတယ်ဒီလိုအညိုအမိုးအာဃာတကြီးတဲ့အုပ်စုတွေကိုတာဝန်ရှိသူတွေကအားပေးအားမြောက်လုပ်နေတာတွေကိုလည်းမကြာခဏတွေ့နေရတယ်ဒါတွေဟာအရင်တုန်းကဆိုရင်တွေးတော့မှမတွေးဘူးခဲ့တဲ့ကိစ္စတွေပ
ါနိုင်ငံကလူ့အခွင့်အရေးအခြေအနေတွေအပေါ်မှာလည်းအတွင်းရေးမှူးချုပ်ဂူတာရက်စ်ကအခုလိုပြောပါတယ
် Every corner of the globe is suffering from the sickness of violations of human rights.Of course there are a number of extremely concerning country situations some of them very prolonged
တဘာနေရာဒီဒီမှာလူခွင့်ရေးချိုးဖောက်မှုတွေရဲ့ဒဏ်ကိုခံစားနေကြရပါတယ်ဒီလိုမျိုးဆူဆူဝါဝါစိုးရိမ်စရာအခြေအနေတွေကြာရောက်နေတဲ့နိုင်ငံတွေအားလည်းတကယ်ကိုအများအပြားရှိနေတာပါတချို့နိုင်ငံတွေဆိုအရန်ကိုကြာနေပါပြီဒါကြောင့်လည်းလူခွင့်ရေးကောင်စီဆိုတာရှိနေရပြီးလူခွင့်ရေးကောင်စီရဲ့အသိပညာပေးလုပ်ငန်းတွေတိုးမြှင့်ဆောင်ရွက်မှုလူတွေကိုအကာအကွယ်ပေးမှုနဲ့ဆက်လက်ဆောင်ရွက်ပေးနေတဲ့ဆွေးနွေးညှိနှိုင်းဆောင်ရွက်မှုတွေနဲ့အပြေရှားခြင်းစတဲ့လုပ်ငန်းတာဝန်တွေဟာတိတ်ကိုအရေးကြီးတဲ့ကဏ္ဍမှာရှိနေရတာပ
ါတချို့အစိုးရတွေကလူခွင့်ရေးတွေကိုထိန်းချုပ်ဖို့ COVID-19 ကာယရောဂါတိုက်ဖျက်ရေးကိုအကြောင်းပြနေချိန်မှာပဲကုလလူခွင့်ရေးဆိုင်ရာအစည်းအဝေးကဏ္ဍအားလုံးဒီဘက်ကိုအွန်လိုင်းကနေကျင်းပနေတာပ
ါ We must also step up the fight against resurgent neo-Nazism, white supremacy
ကျွန်တော်တို့အနေနဲ့ပြန်ပြီးခေါင်းထောင်လာတဲ့နာဇီလက်သည့်တွေလူဖြူကြီးဆွေးရွာတွေတွေနဲ့လူမျိုးရေးခွဲခြားမှုလက်နက်ကင်အကြမ်းဖက်လှုပ်ရှားမှုတွေအားလုံးကိုတိုက်ဖျက်ရေးအချိန်မြင့်ဆောင်ရွက်ကြရပါလိမ့်မယ်။အဲဒီလိုအန်ဒရယ်ကြီးတဲ့အမုန်းတရားအခြေခံပြီးလှုပ်ရှားမှုတွေနေ့စဉ်တိုးပွားနေပါတယ်
။အတွင်းရေးမှူးချုပ်ဂူတာရက်စ်ကလူမျိုးရေးခွဲခြားမှုခွဲခြားဆက်ဆံမှုနိုင်ငံခြားသားတွေကိုမလိုမုန်းထားမှုနဲ့နယ်စည်းမချအန်ဒီရရှိနေတဲ့လူပြူကြီးစိုးရေးဝါဒနဲ့နာဇီလက်သည့်လှုပ်ရှားမှုတွေနဲ့ပတ်သက်လို့လည်းဒီလိုအုပ်စုတွေဟာအမုန်းတရားတွေနဲ့ယူသွပူလောင်နေသူတွေလို့ခေါ်ဆိုပြီးဝေဖန်သွားပါတယ်ရှင်